န္ဓာကိုယ်ရဓာတ်ကြီး၄ပါးတို့ဖြင့်ဖွဲ့စည်းထားတဲ့ခန္ဓာကြီးဆိုတော့ခန္ဓာကိုယ်ရဒီတိုင်းမှာဉာဏ်မှန်မှန်နဲ့အမြဲတမ်းမှနေတာမှမဟုတ်ပဲဟုတ်တယ်နော်ခန္ဓာကြီးကခန္ဓာခန္ဓာပါဖြစ်တတ်တယ်ဒီမကောင်းလေဖြစ်တတ်တယ်ဘာဖြစ်တတ်တယ်ဒီမကောင်းဖြစ်လာတဲ့ခါမှာအဖော်မလို့ဘူးလားသိရည်ကြီးတယ်နော်ကျမ်းမာစဉ်တုန်းမှကိစ္စမရှိဘူးမကျမ်းမာတဲ့အချိန်လေးတခုဖြစ်လာပြီလို့ဆိုရင်အဖော်ကောင်းသိလို့အပ်တယ်ဘုရင်တို့ဂိလာနသုတ်ကိုလှမ်းကြည့်လိုက်မြတ်စွာဘုရားဒီမကောင်းဖြစ်တယ်နောက်ဆုံးမြတ်စွာဘုရားဝေလူဝရွာမှာဝါဆိုစဉ်တုန်းကအလွန်ပြင်းထန်တဲ့ဝေဒနာတေလောက်တဲ့ယောဂါကြီးဖြစ်တယ်တေလောက်တဲ့ယောဂါကြီးဖြစ်တဲ့အခါမှာအရှင်အာနန္ဒဟဘုရားရှင်ရဲ့ကာယိကဒုက္ခဝေဒနာကြီးခံစားနေတာကိုကြီးပြီးသိပ်ပင်မှန်းနေတယ်တစ်ခေါက်တစ်ခေါက်ဟာခန္ဓာကြီးတောင်မှတွန့်လိန်လောက်အောင်ဒီခံစားဖြစ်တယ်ဘုရားရှင်စိတ်ကတော့မစင်ရဘူးเนาะဘာကစင်ရနေလဲကာယကဒုက္ခဝေဒနာရှိတာကိုဘုရားရဟန္တာတွေလည်းပဲဒုက္ခရှိဝေဒနာရှိတယ်ဘာဝေဒနာရှိတယ်လဲမေးရင်ကာယကဒုက္ခဝေဒနာရှိတယ်စေတသိက်ကဒုက္ခဝေဒနာတော့ဘုရားရဟန္တာများမှာမရှိဘူးဒီဝေဒနာတော့စိတ်စင်ရတယ်လို့မရှိဘူးကိုတော့ဘာဖြစ်တယ်ပင်မန်းတယ်တရားဓမ္မတွေခဏနာပြောတဲ့စကားလုံးလို့ပေါ့ကိုသာနာ၍စိတ်မနာတော့ဘူးခန္ဓာကြီးအရာမျိုးစုံဖောက်ပြန်နေပါလေစိတ်ကကြည်လင်ပြီးတော့အဲဒီသဘောလေးကိုလှမ်းပြီးတော့ခံစားနေရတရားအသီးနဲ့ခံစားတာအရိယာသူတော်ကောင်းတွေကတရားအသီးနဲ့ခံစားတာပေါ့အဲ့တော့ဘုရားရှင်နေမကောင်းဖြစ်တော့ဩငါဒီချိန်မှာငါပြိဋိဘံဆံမဲ့အချိန်မဟုတ်သေးဘူးဒီဝေဒနာကိုငါဉာဏ်ဖြင့်သုံးသပ်မှဖြစ်မယ်ဆိုဗျာဖြစ်ဖြစ်လေးတွားပြီးတော့ခြေနားလေးမှာခရီးပင်ကြီးရှိတယ်ခရီးပင်အောက်ကိုတဖြည်းဖြည်းတဖြည်းဖြည်းတွားပြီးတော့ထင်းထားတဲ့နေရာမှာချမ်းသာစွာထိုင်ကဝေဒနာရဲ့သဘောကိုကြည့်ပါလေဘာကိုကြည့်တယ်ဝေဒနာယဝိခံပိတ်တော်အနေစတော်ဒုက္ခတော်အနတ္တတော်ပဇာနာတိယောပုဂ္ဂလောအချင်းခန္ဓာကိုယ်ပင်ပန်းနေတဲ့ပုဂ္ဂိုလ်သည်ဝါပင်ပင်ပန်းပန်းကာယိကဒုက္ခဝေဒနာကိုခံစားနေရတဲ့ယောဂီပုဂ္ဂိုလ်သည်တံဝေဒနာဤခံစားနေရသောဒုက္ခဝေဒနာကိုဝိခံပိတ်ွာကြော်လွား၍အနိစ္စသောပဇာနာတိမမြဲခြင်းလက္ခဏာကိုလှမ်းပြီးတော့တွေ့နေတယ်။ဘာကိုတွေ့တယ်။ဘာရဲ့မမြဲခြင်းဝေဒနာရဲ့မမြဲခြင်းကိုလှမ်းပြီးတော့တွေ့ထိနေတယ်ညာနဲ့နော်ဒီခန္ဓာကပေါ်နေတဲ့နေရာမှာခန္ဓာအလုံးပေါက်ပြန်နေတဲ့နေရာစီကိုစိတ်ကလှမ်းပြီးညှက်ကိုင်းပြီးတော့ကြည်နေတယ်နော်လှမ်းပြီးတော့ကြည်နေတဲ့အချိန်မှာဒကာရမတွေကိုကိုကိုကဲခတ်တာလှမ်းပြီးတော့ကြည်နေတဲ့အချိန်မှာခံစားမှုပြင်းထန်စွာခံစားနေရတဲ့ကာယိကဒုက္ခအာယုန်ဓာတ်စီကိုလှမ်းပြီးညွှတ်လိုက်တယ်။ညွှတ်နေတဲ့အခါမှာဆင်းရဲတဲ့ကာယိကဒုက္ခဝေဒနာအာယုန်ဓာတ်တို့သည်တတမတ်ထငြိမ့်နေသလားရွေရှားနေသလားဒါကိုကြည့်။နော်ဝေဒနာကိုမကြည့်နဲ့ရွေရှားမှုသဘောကိုကြည့်။ဘာကိုကြည့်ရမလဲနာကျင်မှုသဘောကိုကြည်ရမှာလားရွေးရှားမှုသဘောကိုကြည်ရမှာလား ွေးသွားတာလေရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ယောနေယောကနေယောကနေယောကနေယောကျသွားတာလေတင်းတင်းသွားတာလေတိုးတိုးသွားတာလေကိုယောကျသွားတာလေကိုရိတ်ရိတ်ကနေရိတ်ကနေတခုစီတခုစီတခုစီပြောင်းလဲမှုလက္ခဏာတက်ကိုလှမ်းပြီးတော့ရှမ်းသာသောအာယုကလှမ်းပြီးတော့တွေးထိနေတယ်ဒါဘုရားရှင်ကအရှင်အာနန္ဒာကိုပြန်လည်ပြီးဟောတဲ့အခါကာလမှာမြတ်စွာဘုရားဒီဝေဒနာရဲ့သဘောလက္ခဏာကြည်ရင်ကြည်ရင်ကြည်ရင်နဲ့ဒုက္ခဝေဒနာသဘောကိုကြည်ရင်ကြည်နဲ့ငြိမ်ငြိမ်ငြိမ်ငြိမ်ကြသွားတာဝေဒနာတွေလုံးဝချုပ်ချုပ်ချုပ်ချုပ်ဖြတ်ဆိုချုပ်ငြိမ်ပြီးတော့ညီရောဒအာယုဖြင့်ဝေဒနာလည်းချုပ်ငြိမ်ရောညီရောဒအာယုဖြင့်လှမ်းပြီးကြည်ချမ်းသာလိုက်တာချမ်းသာတော့အာယုလည်းဖြစ်လဲရောဘုရားအာစီမြာထိုးလိုက်တော့လန်းဆန်းမကြည်လင်သွားချလိုက်ကြည်လင်ပြီးချင်းချင်းထလာကျောင်းပေါ်တော့လွတ်လွတ်လပ်လပ်ဒီတိုင်းပြန်ကြွသွားချတက်တော့80အရွယ်အရှင်အာနန္ဒာခက်လန်းလန်းကကြည့်ပြီးချင်းချင်းပြေးပြီးတော့တက်သွားတယ်ဘုရားရှင်ဘုရားရှင်နောက်လက်ဆော့ဘုရားဝန်းတာလိုက်တာဘုရားဘုရားရှင်ဒီလိုဝေဒနာကြီးကိုတက်တာလိမ့်မယ်တပိတော့မထင်ဘူးမြန်လိုက်တာဘုရားမြတ်စွာဘုရားဒီဆင်းရဲတဲ့ကာယိကဒုက္ခဝေဒနာကြီးကိုဘုရားရှင်ဘယ်လိုများသုံးတတ်ပြီးပယ်လိုက်ပါသလဲဘုရားမိတဲ့ခေါင်းမှာစိတ္တအာနန္ဒာတဲ့လောကမှာခန္ဓာရသူတိုင်းရသူတိုင်းဟာကာယိကဒုက္ခဝေဒနာကိုမိသည့်ပုဂ္ဂိုလ်မှမလွန်ဆန်းနိုင်ဘူးငါဘုရားတဏ္ဍာမကိလေသာအငြိကြည်လုံးဝချုပ်ငင်းခဲ့ပြီဒါပေမဲ့ဘာကိုမလွန်ဆန်းနိုင်ဘူးကာယိကဒုက္ခဝေဒနာကိုမလွန်ဆန်းနိုင်ဘူးကွယ်အဲ့ဒီခန္ဓာသည်အလွန်ပင်ပန်းသောဆင်းရဲတဲ့ဒုက္ခဝေဒနာဓာတ်ကြီးဟာငါဘုရားကိုနှိမ့်ဆက်လွန်လို့အဲ့ရမှာလဲကြသွားအောင်ဒီနေဆက်တယ်အာနန္ဒာရဲ့ဒါပေမဲ့ငါဘုရားရှင်သည်သရဝရိယတင်ပြီးတော့ဒီဝေဒနာရဲ့သဘောကိုမြင်အောင်ကြည့်သွားပါတယ်ဘာကိုမြင်အောင်ကြည့်တယ်ဝေဒနာရဲ့သဘောကိုမှတ်ထားလားသဘောကိုမှတ်ထားလားသဘောကိုမှတ်ထားတဂါရမပီမှတ်ထားပါစိတ်ထဲမှာဆွဲအောင်မှတ်ပါပေါက်ထားတဲ့အိုးလိုမနာပါနဲ့ဖွင့်ထားသောအိုးကဲ့သို့တရားကိုနာပါတရားနာခြင်းနှမျိုးရှိပါတယ်အိုးကြီးတစ်လုံးမောက်ထားရင်မိုးရီဘလောက်ရွာရွာရေပြည့်မလားမပြည့်ပါဘူးအိုးကိုဖွင့်ထားရင်မိုးရွာတိုင်းရွာတိုင်းရေမပြည့်ဘူးလားပြည့်ပါတယ်ဒါအဝါကုသသုတ်တံမှာဘုရားကဒီလိုအမင်းရှိတယ်တရားနာတဲ့အခါဖွင့်ထားသောအိုးကဲ့သို့တရားကိုနာပါနဲ့နာရမှာညံကပ်ပြီးနာဟောလေဟောလိုက်တဲ့အတန်တပေါ်မှာညံကလေးနဲ့ကတ်လို့ကတ်လို့ကတ်လို့အကက်ခါပြီးတော့ဆူဆူဆက်ဆက်နားထောင်ပါဘုရားကတရားနာတတ်ဖို့လိုတော့နော်အဲ့ဒီတော့ဟောလိုက်တဲ့အတန်တပေါ်မှာညံနဲ့ကတ်လို့ကတ်လို့ကတ်လို့အကက်ခါသွားခြင်းကြောင့်ဘုရားရှင်လက်ထက်ကတရားနာရင်းနာရင်းနဲ့ညာမြင်ရှင်းပြီတချို့သောတာပန်ဒီဖြစ်ကြတရားကံဒီအနာကံဒီတရားလည်းပြီးရောဟောတချို့ယဟန္တာဖြစ်ကုန်ကြတယ်ဘယ်လိုနာလို့လဲမေးရင်နာကတရားနာခန္ဓာကိုညာလှဲ့လို့နာကဘာလုပ်တယ်ခန္ဓာကိုယ်ကိုညာနဲ့ထောက်လို့ထောက်လို့ကြည့်နေတယ်ဟောလိုက်တဲ့တရားကခန္ဓာကိုကြည့်ဟောနေလို့ခန္ဓာတရားဒီဟောလို့ခန္ဓာကိုယ်ထဲမှာထင်ရှားနေတယ်သဘောတက်ကိုညံနဲ့ကတ်လို့ကတ်လို့ကြည်နေတယ်။ဒုနည်းတူစွာဒီနေ့မြတ်စွာဘုရားရှင်ကစိတ္တအာနန္ဒာတဲ့။အဲ့ဒီဒုက္ခဝေဒနာကိုကာယိကဒုက္ခဝေဒနာကြီးဖောက်ပြန်မှုပေါ်လာလို့ရှိရင်ဝေဒနာခံစားမှုပေါ်နေသောနေရာစီကိုစိတ်ကညှော့တိုင်းပြီးတော့ကိုရောစိတ်ရောချောပြီးတော့ထောက်ထားပါတတိနဲ့ထောက်ထားဩဖောက်ပြန်ပြီကိုလို့လှမ်းပြီးတော့ဝေနာပေါ်တဲ့နေရာစီကိုစိတ်ကလှမ်းပြီးညှက်ထားလိုက်ပါတဲ့ဒုတိယအ အဲ့ဒီအညက်ကအာယုတ်ချုပ်ကနေရာဤထင်ရှားမှုကိုထုတ်ဖောက်ပြီးကြည့်ပါတဲ့တန်တတိဖြစ်စဉ်ကိုဖောက်ထွင်းပြီးကြည့်ပါတခါတည်းဝေဒနာကတပြင်းတည်းလို့ဖြစ်တပြင်းကြီးလို့ဖြစ်နေတတ်တယ်သို့တော့တတိနဲ့ထောက်ပြီးကဲကတ်ကြည့်ကဲကတ်ကြည့်ကဲကတ်ကြည့်တပြင်းနဲ့တသားနဲ့တသွေးနဲ့တပုံစံနဲ့အတူကြီးခဲကြီးမဟုတ်ဖဲနဲ့ခံစားမှုသဘောဓာတ်ကိုတွေ့နေမယ်။ဘာလေးတွေ့မယ်ခံစားတဲ့သဘောဓာတ်ကလေးအဲ့ဒီခံစားမှုအာယုဤရှုပ်ကြောက်နေတာကိုလှမ်းလို့လှမ်းလို့လှမ်းလို့ဉာဏ်မှတွေ့ထီထားပေးပါဉာဏ်ကလေးဖြင့်အဲ့ဒီခံစားနေတဲ့ဝေဒနာဤပြောင်းလဲမှုသဘောကိုလန်းလို့လန်းလို့လန်းလို့တွေ့ချီထားပြီပါလန်းပြီးတွေ့ချီနေတဲ့အချိန်မှာအတွေ့ခန္ဓာဤအာယုဓာတုသည်ရွေ့ရှားနေတယ်တခုစီတခုပေါ်တခုချုပ်တခုပေါ်တခုချုပ်တခုစီတခုစီတခုစီပြောင်းလဲနေသောသဘောလက္ခဏာကလေးကိုဉာဏ်ကလန်းလို့လန်းလို့တွေ့ချီနေတဲ့အချိန်မှာအကုသိုလ်တွေဝင်ခွင့်ရသလားမရဘူးလားအဲ့ဒီလမ်းပြီးတော့ဒီဝေဒနာကိုမတွေ့ပဲနဲ့ဝေဒနာရဲ့သဘောကိုတွေ့နေတယ်။ဒါကဓမ္မတွေနာတာတွေ့တာလားသဘောကိုတွေ့ရမှာလား။သဘောကိုတွေ့ရမှာ။ပြောင်းလဲမှုသဘော။ဘာသဘောလဲ?ပြောင်းလဲမှုသဘော။ခံစားမှုအာယုတို့ဒီစက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့တစ်ခုစီတစ်ခုစီတစ်ခုစီတစ်ဖြတ်ဖြတ်နဲ့ဘာဖြစ်နေလဲ။ပြောင်းလဲနေတယ်။ဝေဒနာစက်ရေပွက်တန်တန်အနိစ္စပဲမမြဲအမှန်မကင်းပဲမို့ဆင်းရဲပူပန်အနတ္တမှတ်ကြဤခန္ဓာဖိနပိနုကမသုတ်တံမှာဘုရားကဒီလိုညွှန်ပြတဲ့ဝေဒနာဓာတ်ဟာဘယ်လိုတူလဲရေပွက်ကလေးတွေပွက်နေတော့သမင်းအိုးထဲမှာသမင်းအိုးလေးမှာမဆူနေဘူးလားပွဲမဆူနေဘူးလားအဲ့ဒီဆူနေတဲ့သမင်းအိုးမှာရေပွက်ကလေးတွေပွက်တိုင်းပွက်တိုင်းမှာပွက်ပြီပါဗျပျောက်သွားတာကင်ဖို့မရလိုက်ဘူးဇောလေးနဲ့ကော်ကြည့်ဖို့မရလိုက်ဘူးဘာဖြစ်သွားလဲရှင်းရှင်းဘွက်ကနေပေါ်ပြီးမပြောက်သွားဘူးလားသို့နည်းတူသွားပဲတဲ့ခန္ဓာကိုယ်ထဲမှာပေါ်နေတဲ့ခံစားမှုအာယုန်ဓာတုကိုလည်းပဲတတိနဲ့လှမ်းကြည့်တဲ့ကြည့်တိုင်းမှာတစ်ဖြတ်ဖြတ်ဘာဖြစ်နေလဲခန္ဓာကိုယ်နဲ့ညံဆက်ကြည်လျင်ဥကင်းလောတိနှံ့ဤအတွင်တစ်ဖြောက်ဖြောက်နဲ့ဖြစ်ကြတွင်တွင်ယုတ်နံကအနိစ္စဤလိုပင်အဲ့ဒီခံစားမှုဝေဒနာဓာတ်ပေါ်မှာတတိခကျတဲ့မှာဥပ္ပေနဲ့မှာနှမ်းနေအောက်ကမီးနဲ့မြက်လိုက်တာတဖြောက်ဖြောက်နဲ့ပေါက်နေတယ်လို့နှမ်းနေပေါက်နေတာကိုတွေ့ရတယ်လို့အဲ့ဒီဝေနာခံစားမှုအာယုန်ဓာတ်ကလေးတို့သည်စက္ကန့်နဲ့ပါဖြစ်နေတယ်ဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်မပေါ်နေဘူးလားတဖြတ်ဖြတ်ဖြစ်ဖြစ်နေတဲ့သဘောဓာတ်ကလေးကိုလန်းပြီးတော့မြင်နေဖို့သာအဓိကပဓာနာဒါဆိုရင်နာနေတာလားဖြစ်ပြနေတာလားတိုက်ခဲနေတာလားဖြစ်ပြနေတာလားပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလာသူဟာသူပေါ်ပြီးသူဟာသူပြောင်းပြတဲ့သဘောလေးကိုတမတ်ချင်းတမတ်ချင်းတမတ်ချင်းလှမ်းလို့လှမ်းလို့ညာနဲ့တွေးထီထားရပါမယ်လန်းပြီးတော့တွေးထီနေတဲ့အခါမှာအဓိကအာယုန်လေးတွေစက္ကန့်နဲ့စက္ကန့်လိုက်တမတ်ချဲလားပြောင်းလဲနေတယ်လားပြောင်းလဲနေတာကလက္ခဏာဟုတ်တယ်လားထူးထူးခြားခြားလေးခန္ဓာကိုဖောက်ပြန်နေတာကအနိစ္စဖောက်ပြန်နေတာကအနိစ္စဖောက်ပြန်မှုသဘောလေးကိုတတိနဲ့ထောက်ပြီးလမ်းကြည့်လိုက်တဲ့အခါမှာအကြည့်ကံအာယုန်ဉာဏ်တို့သည်ရွေ့ရှားနေတစ်ခုသည်တစ်ခုသည်တစ်ခုသည်တစ်ဖြည်းဖြည်းနဲ့ပြောင်းလဲနေတာကလက္ခဏာပြောင်းလဲနေတာကလမ်းပြီးတော့ဉာဏ်နဲ့တွေးကြည့်နေတာကဉာဏ်နားလည်တယ်နော်ကဲမတူတဲ့အမှုဖောက်ပြန်နေတာကဘာလဲအနိစ္စဖောက်ပြန်နေတာကအနိစ္စဖောက်ပြန်တဲ့နေရာလေးကိုတတိနဲ့ထောက်ကြည့်တဲ့အခါမှာအကြည့်ကံအာယုန်တရားတို့သည်စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်တစ်ဖြည်းဖြည်းပြောင်းလဲနေတာကလက္ခဏာပြောင်းလဲနေတာကပြောင်းလဲမှုသဘောလေးကိုတစ်ခုစီတစ်ခုစီတစ်ခုစီလှမ်းလို့လှမ်းလို့တွေးကြည့်နေတဲ့ကတွေးကြည့်နေတာလေးကဉာဏ်ပေါင်းလိုက်တော့အနိစ္စလက္ခဏာဉာဏ်အော်အနိစ္စဆိုတာဒီလိုမြင်ရတယ်ဘဇက်ကအနိစ္စအနိစ္စအနိစ္စလို့အဲ့ဒါလိုရွတ်နေရတာမဟုတ်ဘူးဒုက္ခဒုက္ခဒုက္ခဒုက္ခအောင်နေရတာမဟုတ်ဘူးအနိစ္စဆိုတာ ဘာဖြစ်ရမလဲလမ်းပြီးတွေ့ရမယ်ချင်းပြီနော်ဘုသူသဘောကိုတွေ့ရမယ်ခန္ဓာကိုယ်ထဲမှာဖောက်ပြန်နေတဲ့အာယုဤရှုပ်ပြောင်းမှုလေးကိုတွေ့ထိနေရမယ်ဒါဆိုရင်ဘုန်းကြီးတို့တရားဓမ္မတွေအနိစ္စတွေ့ဖို့ဆိုတာလွယ်သလားခက်သလားတတိနဲ့ဉာဏ်နဲ့မကြည့်တတ်ဘူးဆိုရင်အနိစ္စကိုတွေ့ဖို့ခက်ရန်တုံမှန်တုံအနိစ္စတာဖြစ်လိမ့်မယ်ဟုတ်တယ်လားလုံအနိစ္စတာဖြစ်လိမ့်မယ်တကယ်အနိစ္စဉာဏ်ဖြစ်ဖို့ဆိုတာဟာအခုလိုတတိနဲ့ထားပြီးခန္ဓာကဖောက်ပြန်ပြီဆိုရင်အဲ့ဒီဖောက်ပြန်နေနေတာကတော့အနိစ္စဟုတ်ပါလေလက္ခဏာထင်ဖို့လိုအပ်တယ်မထင်ဖို့လိုတယ်အနိစ္စရဲ့လက္ခဏာပေါ်ဖို့လိုတယ်နော်အဲ့ဒီမမြဲခြင်းသဘောဟာတသမတ်တဲ့တည်ငြိမ်နေသလားဒါမှမဟုတ်ရွေးချားနေသလားဒါကိုတတိနဲ့ထောက်ကဲကဲကြည့်လိုက်တဲ့ခါမှာအကြည့်ကခံစားမှုအာယုန်ဓာတ်တို့ဒီစက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့ဘာဖြစ်နေလဲပြောင်းလဲနေတယ်ဘာဖြစ်နေလဲအဲ့ဒီပြောင်းလဲနေတဲ့သဘောကလက္ခဏာတစိမ့်နဲ့တစိမ့်မတူတအာယုန်နဲ့တအာယုန်မတူတဏျာနဲ့တဏျာမတူသူရဲ့လားတစိပေါ်တစိ၆တဏျာပေါ်တဏျာ၆ကြောင့်ဟိုနာကတမျိုးဒီနာတမျိုးအိုးတခါတည်းခန္ဓာကိုယ်တစ်ခုလုံးမှာအနိစ္စလက္ခဏာထင်လာပြီလို့ဆိုရင်လေဥပမာလေးတစ်ခုပြောမယ်ချောင်းကဘာကြီးတစ်ခုချောင်းလေးတစ်ခုရှိတယ်သဲတောင်ထွန်းနေတဲ့ချောင်းကဘာအပေါ်ကရေကျလာတဲ့အခါမှာသဲတောင်ကြီးဟာသဲတောင်ကြီးဟာရေကျောက်ပါဖြစ်တယ်ဝါကနေဝါနေပါဖြစ်နေတယ်ပြိုကျနေတာဟုတ်တယ်နော်ရည်လေးတိုက်ဆန်တိုက်ဖန်များလာတဲ့အခါမှာသဲတောင်ကြီးပါဖြစ်နေတယ်တဖြုတ်ဖြုတ်နဲ့ပါဖြစ်နေတယ်ဝါဝါဝါဝါပြက်ပြက်ပြက်တဖြက်ပြက်နဲ့ပါဖြစ်နေတယ်သဲတွေဟာအမြဲတမ်းပြုတ်ဆင်းနေတယ်လို့ပဲတဝါဝါနဲ့သဲတွေပြုတ်ဆင်းနေတယ်လို့ပဲရည်ရဲ့တတ္တိကြောင့်အလိုလိုပြိုကျနေတဲ့သဲတောင်ကြီးဟာထုံနည်းတူစွာခန္ဓာကိုယ်ထဲမှာတတိနဲ့ထောက်ပြီးတော့အဲ့ဒီခံစားမှုအာယုစင်ရဲမှုသဘောကိုလှမ်းပြီးခံစားနေရတဲ့အာယုန်ဓာတ်တို့သည်လည်းပဲတတမတ်ထဲလာရွေးချားနေသလားရွေးချားနေတာကနပြောခဲ့သလိုသဲတောင်ကြီးဟာတစ်ခုခုရေတွေတိုက်လိုက်တဲ့အခါမှာလေဘက်တိုက်တိုက်ရေဘက်တိုက်တိုက်ဖြုတ်ဖြုတ်ဖြုတ်ဖြုတ်ဖြုတ်ဘာဖြစ်နေလဲတော်ကနေတော်ကနေတော်ကနေအောက်ကမကျလာဘူးလားအေးထုံနည်းတူသောဝေဒနာသဘောလေးတည်းဟာလည်းပဲထုံနည်းတူသောပဲတော်ကနေတော်ကနေဖြတ်ကနေဖြတ်ကနေတစ်ဖြတ်ဖြတ်ဘာဖြစ်နေလဲကျန်လိုက်ကျန်လိုက်ဖြစ်လိုက်ပဲလေမထင်ရှားနေဘူးလားဒါကိုကြည့်ရတယ်ပြောင်းလဲမှုလက္ခဏာလေးကိုသာကြည့်ရမယ်နာတာကိုမကြည့်နဲ့ကျင်နာကိုမသိနဲ့နာတာကျင်နာကြိုက်တာခဲတာသိတာကတရိစ္ဆာန်အပိပဲကြံသေးတယ်ခွေးတကောင်ဒုံးနဲ့ရရည်မအော်ဘူးလားဘာလို့အော်ဒါခွေးအသည့်ဟုတ်တယ်နော်ခွေးဟာရိုက်လို့ရှိရင်နာတာဒါခွေးအသည့်ပဲကြံသေးတယ်ဟုတ်တယ်နော်ဒါဆိုဟိုခန္ဓာကိုထိုင်မှန်မြဲတော့ဟောနာတာချင်းတောက်တင်းတာဒါကအဓိကမဟုတ်သေးဘူးညာသိမဟုတ်သေးဘူးဒါကဟုတ်တယ်နော်အဲ့ဒီခန္ဓာကိုယ်ထဲမှာပေါ်လာတော့ဖောက်ပြန်မှုအာယုန်ဓာတ်ကလေးကိုညာနဲ့ကပ်ပြီးတော့လှမ်းကြည့်လိုက်ပြီးရှိတော့အရှိကံဒီဖောက်ပြန်မှုအာယုန်တို့သည်တသမတ်ထဲလာပြောင်းလဲနေတာလားတစိမ့်နဲ့တစိမ့်မတူတာယုနဲ့တာယုမတူကူပေါ်ကူချုပ်ကူပေါ်ကူချုပ်အိုးစက္ကန့်နဲ့ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်တဖြတ်ဖြတ်နဲ့ဘာဖြစ်နေတဲ့ဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်မပြနေဘူးလားအဲ့ဒီဖြစ်ဖြစ်တဲ့သဘောကဒုက္ခသစ္စာလမ်းပြီးတော့တွေးထိနေတာလေးကမဂ္ဂသစ္စာတဏှာပဲလက္ခဏာရင်းနဲ့ပြောရင်တဖြတ်ဖြတ်နဲ့ပြောင်းလဲနေတာကလက္ခဏာလမ်းပြီးတော့ဉာဏ်နဲ့တွေးထိနေတာလေးကဉာဏ်ပါရဲ့ညာနဲ့အနိစ္စလက္ခဏာညာဒါဆိုအဲ့ဒီတဖြတ်ဖြတ်နဲ့ခန္ဓာကိုယ်ထဲမှာဆင်းရဲမှုတွေမပေါ်နေဘူးလားဆင်းရဲတဲ့ခန္ဓာကိုယ်ကဖောက်ပြန်လို့ဆင်းရဲနေတယ်လीဆင်းရဲတာကဘာလဲဒုက္ခဆင်းရဲနေတာကအဲ့ဒီဆင်းရဲနေတဲ့နေရာကိုစိတ်ကညှက်ကမ်းပြီးလှမ်းကြည့်တဲ့အခါကာလမှာအကြည့်ကအဲ့ဒီဆင်းရဲမှုဒုက္ခဝေဒနာဓာတ်တို့သည်တသမတ်ထဲလာရွေးချားနေသလားတဖြတ်ဖြတ်နဲ့ဘာဖြစ်နေလဲပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ဖြစ်လိုက်မပြနေဘူးလားဆင်းဆင်းရဲရဲဖြင့်ပေါ်မှုပြောင်းမှုဖြစ်ဖြစ်မှုသဘောကိုလှမ်းမြင်နေတဲ့အခါမှာလှမ်းပြီးတော့တွေးထိနေတာကလက္ခဏာဘယ်သူရဲ့လက္ခဏာ ဒုက္ခရဲ့လက္ခဏာတစ်ခုစီတစ်ခုစီတဲတဲကွဲကွဲလမ်းပြညံလေးနဲ့တွေးထိနေတာလေးကညံအာရဲ့ညံနဲ့ဒုက္ခလက္ခဏာညံရှင်းပြီနော်ဆင်းဆင်းရဲရဲဖြင့်ဆင်းရဲသောအာယုံကလေးဖြင့်ခန္ဓာဤခံစားမှုနေရာမှာတတိနဲ့ထောက်ကြည့်လိုက်တဲ့အခါမှာဆင်းရဲနေတယ်အဲ့ဒီဆင်းရဲမှုအာယုံဓာတ်ကလေးကိုတတိနဲ့ကပ်ပြီးတော့လှမ်းကြည့်လိုက်တဲ့အခါမှာအကြည့်ခံသဘောတို့သည်တသမတ်ထဲလားပြောင်းလဲနေသလားခဏပြောခဲ့ပြီးပြီတဲတောင်းနေလေမြလေတိုက်တဲ့အခါဖြစ်စီရေတိုက်တဲ့အခါဖြစ်စီတော်ကနေတော်ကနေအောက်ကိုပြုတ်ကျနေသလိုပဲခန္ဓာကိုယ်ထဲမှာခံစားမှုအာယုံတရားတို့သည်စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့ဘာဖြစ်နေလဲဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်မပြားနေဘူးလားအဲ့ဒီဖြစ်ပြီးပစ္စည်းတဲ့သဘောကလက္ခဏာတွေးထိနေတဲ့ဉာဏ်လေးတွေးထိနေတာလေးကဉာဏ်ပေါင်းလိုက်တော့ဒုက္ခလက္ခဏာဉာဏ်ဒါဆိုမမြဲဆင်းရဲမှုသဘောလေးဟာကိုကပေါ်ခြင်းလို့ပေါ်သလားသူ့သဘောသူပေါ်နေတာလားဉာဏ်နဲ့ခြုံကြည့်လိုက်ပြန်တော့ဩကြီးစားကြီးစားသူ့သဘောသူပေါ်ပြီသူ့သဘောသူပြောင်းနေပါပေါ့လားလို့သူသဘောသူဖြစ်တာလေသူဟာသူဖြစ်သူဟာသူဖြစ်သူဟာသူဖြစ်သူဟာသူဖြစ်သူသဘောသူပေါ်သူသဘောသူချုပ်ပြောင်းနေတာလေးကိုလမ်းပြီးလမ်းလို့လမ်းလို့ကြီးနေပြန်တော့လေအတ္တလားအနတ္တလားဩအနတ္တလက္ခဏာညာလေးဖြစ်ရောဒါဆိုရင်ခန္ဓာကိုယ်ထဲမှာခံစားနေတဲ့ဒုက္ခဝေဒနာဤဆင်းရဲမှုအပေါ်မှာဆင်းရဲနေတဲ့အပေါ်မှာတတိနဲ့ထောက်ပြီးတော့ညာနဲ့အကက်ကက်ကြီးလိုက်သည်ရှိသောအကြည့်ခံအာယုံဓာတ်တို့သည်စက္ကန့်နဲ့စက္ကန့်တိုင်းပါဖြစ်နေတယ်ရှေရှုပ်ချေရှုပ်ဖြစ်လိုက်ပြလိုက်မပြနေဘူးလားအဲ့ဒီဖြစ်ပြီးပျက်စီးတဲ့သဘောဓာတ်ကလေးကိုချမ်းချမ်းသာသာလေးနဲ့လှမ်းပြီးတော့မြင်နေခြင်းကြောင့်မေကသက်စာဖြစ်ခန္ဓာကတော့ဆင်းရဲနေတယ်ခန္ဓာကတော့ကာယကဒုက္ခဝေဒနာဆင်းရဲနေတယ်စိတ်ကတော့ကြည်လင်သောအာယုံဖြင့်လမ်းပြီးတော့ဖြစ်ချင်းဖြစ်ချင်းကိုတွေးနေတယ်ဖြစ်ဖြစ်ကိုတွေးတယ်ဒုက္ခဝေဒနာရဲ့ဖြစ်ချင်းဖြစ်ချင်းကိုတွေးတယ်ဆိုတာဟာကြည်လင်သောအာယုံကလေးဖြင့်လမ်းလို့လမ်းလို့လမ်းလို့လမ်းလို့တွေးထိနေတယ်ချမ်းသာသောစိတ်ကလေးဖြင့်ကြည်နေတယ်ခန္ဓာကတော့ဆင်းရဲနေတယ်ခန္ဓာကတော့ဆင်းရဲနေတယ်ဉာဏ်ကတော့ရှင်လန်းနေတယ်နားလည်တယ်နော်တရားဓမ္မတွေပြောပါတယ်ကိုသာနာ၍ဒီစကလုံးလေးကိုပြောတာနော်ကိုသာနာ၍တရားအတိရှိတဲ့ပုဂ္ဂိုလ်တရားကမ္မထံအာယုံလေးဖြင့်အဲ့ဒီဖောက်ပြန်သောနေရာတက်ကိုတတိနဲ့ကပ်ပြီးတော့စောင့်ကြည့်နေသည်ရှိသောအကြည့်ခံအာယုံလေးတို့သည်စက္ကန့်နဲ့စက္ကန့်နဲ့သူသဘောသူဖြစ်ပြီးသူသဘောသူမပြည့်နေဘူးလားသူသဘောသူဖြစ်ပြည့်နေတာကဒုက္ခသစ္စာဩဖြစ်ပြီးပြည့်နေတာကိုသူသဘောသူဖြစ်ပြတဲ့သဘောလက္ခဏာကိုလှမ်းလို့လှမ်းလို့မြင်တာလေးကညံရှင်းတယ်နော်တခုစီတခုစီတဲတဲကွက်ကွက်ရှင်းရှင်းလင်းလင်းမြင်နေတာလေးကညံဒါဆိုရင်ခန္ဓာကိုယ်တစ်ဖက်ဖက်နဲ့ရှင်းဖြစ်ဖြစ်နေတာကဒုက္ခသစ္စာလှမ်းပြီးတော့မြင်ညာလေးကမေကသစ္စာကဲဒုက္ခသစ္စာမှာဘာသစ္စာတို့အဲဒါလို့ကြည်လင်သောစိတ်နဲ့မြင်ရင်မြင်ရင်နဲ့ဒီခန္ဓာကိုယ်ခံစားမှုအာရုံလေးတွေကတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းဖြစ်ကိုမြင်းမြင်းမြင်းအကိုဖြတ်ဆိုရပါမယ်။မဲဆိုင်ဆိုင်မဲဆိုင်ဆိုင်ဝေဒနာဟာတတ္တိကုံတဲ့အခါမှာဘာဖြစ်သွားမလဲ။အလိုလိုယောယောယောယောသွားတယ်။ဘုန်းကြီးတို့ဆိုရင်ပထမဆုံးဘုန်းကြီးအသက်20အရွယ်ရှိသေးတယ်။ပရိယတ်တိသင်ပြီးတော့ဇာမိဘပြီးတဲ့အခါမှာရိတ်တာလာဖြစ်တယ်။ရိတ်တာဝင်တော့ကိုယ်ကလည်းအစာအိမ်ယောဂလည်းဖြစ်မျက်စိယောဂလည်းဖြစ်ဘလောက်ဒီမျက်စိဖက်နဲ့စာဖတ်လုံးလုံးမျက်စိကအသွေးတွေထွက်တာငါသေပစ္စည်းစာတင်လို့ဒီလေငါစာဖတ်လို့ဒီလို့ချင်းငါကောင်းတာပဲအဲ့လိုထင်ခဲ့တယ်နော်မျက်စိလည်းမှီးသွားတာရည်တင်ချက်ဆရာဝန်စာပြအင်းဆရာဝန်ကလုံးဝစာမကြည့်ဘူးပြောပြတယ်ဒါမဲ့စာကလည်းကြည့်ရတာပဲနောက်ဆုံးကြတော့စာမွေးပွဲပြီးရောစိတ်သာလာဖြစ်တယ်ငါတရားမရပဲနဲ့တည်လုံသွားလို့ရှိရင်ငါဘဝလူဖြစ်ကြနတ်မှာမဟုတ်ဘူးဆိုပြီးတော့စိတ်ဓာတ်ထဲမှာတရားမဖြစ်ဘူးမဖြစ်တာကလည်းခက်ခဲတစ်ခုကအစာရင်ကအလွန်ပြင်းထန်တယ် အစာရင်ပြင်းထန်တဲ့အခါမှာအစာရင်ယောဂါကြောင့်ဆရာဝန်ဇီဝတ္တနာဆေးရုံကြီးတောပြတဲ့အခါမှာဆရာဝန်ကနောက်3ရက်လောက်ဆိုခွဲဆေးရမယ်လို့ပြောတယ်။အစာရင်မှာအနာဖြစ်နေတဲ့ခွဲရမယ်လို့ပြောလိုက်တော့ကြောက်သွားတယ်ဆေးထက်က။အာငါပိုက်ကြီးဖောက်ရခံရမယ်ပိုက်ဖောက်ခံရမယ်ခွဲရမယ်ဆိုရင်မဖြစ်ဘူးကြောင်ပြန်သွားတယ်။တခါကြီးခဏလောက်ဆိုင်းလို့မရလား။ရှင်ဘုရားဘယ်လောက်ဆိုင်းကျင်လဲ။ကျုပ်ခဏလောက်ရိတ်တာတဲ့တရားအထုတ်ရှင်တယ်။မြေဆုံး၁၀ရက်၁၅ရက်တော့ကြာလိမ့်မယ်ချင်းနဲ့ရှင်ဘုရားစိတ်တိုင်းကြပါဗျာ။ကြောင်းပြန်လာတော့ဆရာတော်တွေဝိုင်းပြီးတော့ခြောက်ကြတယ်မင်းတီမမင်းတီမခွဲရင်မင်းတီမဆိုတီမသိကြောက်တာ။ကြောက်တဲ့ထဲမှာပို့ခြောက်တာဝိုင်းပြီးတော့ကဲမထူတော့ဘူးရိတ်တာပြေတော့တာပဲ။အဲ့ဒါမှာစိရိတ်တာရောက်သွား။တရားမှတ်တယ်။ပြင်းထန်လိုက်တာဝေဒနာပြေးပြင်းတယ်။ဘယ်လောက်ထိပြင်းထန်လဲဆိုခန္ဓာကိုယ်ဆက်ဆက်တုံလောက်အောင်ဖြစ်တယ်။တရေ၂ရေ၃ရေ၄ရေလေးရဲ့မြောက်ဖြစ်သွားပြီအနာကလူတွေမျက်စိအနေနဲ့ခွင့်ကြီးငြိမ့်နေကြကိုကမငြိမ့်ဘူးဩကြည်စံသူတစ်ပါးတွေငြိမ့်ငြိမ့်တက်တက်မှတ်နိုင်ပါလည်းရဲ့နင်မမှတ်နိုင်တာမင်းအသိအကုသို့များတဲ့ကောင်းပဲမင်းအကုသို့သိများတဲ့ငါအပြုတ်တိုက်မယ်မင်းသေးသေးမသေးငါသေးနောက်တနေ့မနေ့မိုးလင်းလာတယ်မှတ်တော်တော်လေးသီးခံနိုင်လာတယ်ဒီနေ့တော့ဝေဒနာကိုအပြုတ်တိုက်မယ်ဘယ်လောက်ဒီဖြစ်လာသလဲဆိုခန္ဓာကိုယ်မှာတင်မနှစ်ဖက်ကအလုံးနှလုံးပေါက်လာထိုင်လွန်းလို့အလုံးနှလုံးပေါက်လာတယ်တခါတိုင်းဘုန်းကြီးတို့တရားဓမ္မတွေအခုလိုတဏှာကြီးမဟုတ်ဘူးအနည်းဆုံး3နာရီ4နာရီထိုင်ဖြစ်တယ်ကြာအနည်းဆုံးအဲ့ဒီနေ့ကျတော့ငါအပြုတ်တိုက်မယ်နေ့ကျတော့17နာရီကစထိုင်နေဆုံးစားပြီးတာနဲ့ထိုင်မယ်ထိုင်လို့နာယူဝဲလောက်ဆိုရင်နာတော့တာပဲ။အိုးဆက်ဆက်ကိုတုံတော့ဒီကိုလေးကယုံထားတာ။ဒီကိုလေးယုံပြီးတော့ဆယ်နှစ်နာရီကပဲမှတ်တာ။နှစ်နာရီသုံးနာရီဖြစ်လာလေပူပြင်းထန်လာလေ။တုံတော့ခံစားရတယ်။တုံမစ်စီတီးသွားပြီစီမင်းလို့။မင်းဘယ်လောက်ပြနိုင်မလဲပြစမ်းခံတာ။အဒီခါကျတော့ဝိညာဉ်ဖြစ်ဖြစ်ဒီပါနားမလဲသေးဘူး။အနိစ္စဒုက္ခနဲ့တော့မမှတ်သေးဘူးမသိသေးဘူးဘာမှမသိဘူးမှတ်တာပဲရှိတယ်သီခံရင်သီခံမှတ်တယ်သီခံလားဝိညာဏနာရဲနာရဲနာနဲ့မှတ်တယ်မှတ်တယ်ဒါလေးမှိုင်းမှိုင်းမှိုင်းမှိုင်းနဲ့6နာရီ9နာရီ10နာရီပြင်းထန်တော့ပဲကြံသေးတယ်အသေးကွဲလောက်အောင်ဒီခံစားရလဲသွားပြီစီတည်သွားပြီစီ10နာရီကြော်ကြော်လောက်ကြော်လာပြီဆိုရင်တဖြည်းဖြည်းတတ္တိကုံလာတော့တယ်သုတ္တတိကုံလာတဲ့ခါကျတော့အဲ့ဒီကဘုန်းကြီးမျက်စိဖွင့်တာလဲမှတ်လို့မျက်စိမမိတ်မှတ်လို့မရတော့ဘူးပြင်းလန်းလို့အနာကဘုန်းကြီးနေတဘာမရှိတော့အကုန်ပြန်ကုန်ကြပြီအဆောင်ကိုတဘာနဲ့ကြာရင်ခက်အဆောင်မှုပုဂ္ဂိုလ်ကငါရှင်အရှင်စေတော်မယ်ပြန်တော့ခေါင်းခါတယ်ခေါင်းခါတယ်လက်ကပါပြလိုက်တယ်ကိုကကိုဆက်မှတ်တယ်အဲ့တော့ရှင်းနာကြီးမနေ့20လောက်လောက်ရောက်လို့ချင်းတဲ့စိတ်ထဲမှာအဲ့ဒီချင်းရောက်တော့တဖြည်းဖြည်းတဖြည်းဖြည်းထက်ကခေါင်းကပဲနေပြီးတော့အေးစစ်လာတယ်။အေးချမ်းသောစိတ်ကလေးပေါ်လာ။အေးချမ်းသောအိုင်လေးပေါ်လာ။ပေါ်ရင်ပေါ်ရင်ပေါ်ရင်တဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်း။အိုးရိတ်ရိတ်ရိတ်ခဏပြောခဲ့တော့တဲတောင်ကြီးပြူကြတာတွေ့တယ်လို့။ဆင်းရဲတဲ့ဒုက္ခဝိနာအလုံးလုံးတဖြည်းဖြည်းချုပ်ဆုပ်ဆုပ်ဆုပ်ဆုပ်တော့ဖြတ်ဆိုချုပ်သွားတာ။အဲ့ဒီခါကျလက်မထောင်လိုက်တယ်။ငါနိုင်ပြီ။လက်ဖြောက်ကြည့်လိုက်တာဖြတ်ဖြတ်လက်ဖြောက်ကြည့်လိုက်အနာကကိုတော်ကပါပဲကိုတော်စိတ်များကောင်းသေးရဲ့လားအဲ့ဒါလို့ပြောတယ်တပည့်တော်ဗျာဒီနေ့မှနိုင်တာဘာကိုနိုင်တော့ဝေဒနာကိုနိုင်တာအမလီတရားများရတာအောင်ပေးတာလက်ဆက်တာတော့ဝေဒနာကိုဝေဒနာနဲ့နှပန်းလုံးနေရတာသင်္ကန်းကျသင်္ကန်းနဲ့အကုန်လုံးဆွဲရေချိုးထားတယ်လို့မိစီကရွှေ့ကြတာဆက်ဆက်ဆက်ဆက်ဆက်တော့ကြတာတခါနိုင်လိုက်တယ်အဲ့ဒီနေ့တညလုံးအရှင်နဲ့စိတ်မရှိတော့စိတ်ထဲမှာကျဉ်တ်သွားကြခန္ဓာကိုယ်တစ်ကိုယ်လုံးပေါ်ပြီးဖြစ်သွားတာစဉ္ညာ6ထာမြည်စည်းနဲ့ခြေထောက်နဲ့မထိတယ်လို့ဖြစ်လာတယ်ဒါတော့ဒီပေါ်လာပေါ်ပါပြီချမ်းသာလိုက်တာဘယ်လိုချမ်းသာမှမဖြစ်တညာလုံးညာလုံးပေါ့မတ်တယ်နောက်တနေ့ဆက်နဲ့သုံးရစ်စက်တိုက်အိတ်ရှင်နဲ့ဆိုတာရှာလို့မရအဲဒီကကိုယ်ကလည်းဘုန်းကြီးကနေသစ္စာတူတင်ယူထားတယ်နေသစ္စာတူတင်ဆိုတာကြောမချရဘူးထိုင်တယ်ရက်တယ်စဉ္ညာ6တယ်ပရိယာဘုံ3ပါးနဲ့အတုံပြုနေတဲ့အရှင်ပေါ့ အိမ်တော်ကတော့ကိုချမ်းမာခြင်းတော့ကတော့လည်းပဲခြင်းတော့ကတော့ဒုတိယနေ့တော်တော်များများအထောက်ခွင့်ရဘုန်းကြီးတို့လေးသိစာဒုတိယကို၄နှစ်လောက်ရခဲ့တယ်၄နှစ်ဆက်တက်ရတယ်နောက်ချမ်းမာရင်မကောင်းမှအိယာမဘုံဘုံလဲတော့မှပဲဒုတိယပြတ်သွားတာခန္ဓာကိုယ်ကြီးကိုတို့အသုံးပြုနိုင်ခဲ့တယ်အဲ့ဒါလေးကိုအချိန်မပြည့်ကပြန်ပြီးညွှန်တဲ့နေ့မှာစိတ်ထဲမှာအလွန်ချမ်းသာခွင့်ရအဲ့ဒုက္ခဝေဒနာဆိုတာတရားဓမ္မတွေခဏပြောခဲ့ပြီမြဲသလားမမြဲဘူးလားမမြဲပါဘူးဘာတကုံတော့ရှိမယ်တတိတကုံသူရတတိကုံနဲ့အချိန်မှဘာဖြစ်သွားလဲရပ်သွားတာပဲနောက်တနေ့စက်တိုင်းအဲ့ဒါကဝေဒနာတွေပဲဆင်ရပြန်ပြီးတော့ပြန်စိတ်ကိုချောပြီးတော့သုံးရက်လောက်ဒုက္ခဝေဒနာကိုသုံးရက်လောက်ခံစားတယ်ဒုက္ခတစ်ခုပဲဖြစ်နေတယ်ဘာမှမရှိဘူးဇံအာယုံဖြစ်နေတယ်သမာဓိဆံဖြစ်နေတယ်အဲ့ဒီဇံအာယုန်လေးဖြင့်ဒီချမ်းသာတဲ့စိတ်ကလေးတစ်ခုကိုယူပြီးတော့မှတ်နေတာပြီးတော့မှဒီအာဝေဒနာကိုတဖြည်းဖြည်းတဖြည်းဖြည်းဖြောက်ဖြောက်ဖြောက်ဖြောက်ဖြောက်ပြီးတော့မှရိုးရိုးလေးပြန်ဖြစ်အောင်မှတ်တယ်ဝေဒနာမပေါ်တော့ဘူးလားခင်ဗျာလို့ဒီပေါ်တာပေါ့ခန္ဓာရှိနေသေးတာဟုတ်နော်ပေါ်လာပြီညာတော့လဲဒီဝေဒနာပထမလို့မကြတော့ဘူးပေါ်လာတယ်ပြင်းပြင်းထန်ထန်ပေါ်တယ်မှရင်မှရင်နဲ့မှတ်လို့ကောင်းယုံပဲရှိတော့တယ်နော်မှတ်လို့အစဉ်ပြေယုံပဲဖြစ်နေတယ်မပြင်းထန်တော့ဘူးနိုင်သွားတာပေါ့နော်ပါကုန်နိုင်တာဒါဘုန်းကြီးတို့ကဒုက္ခပရိပရာပုဂ္ဂိုလ်လောကမှာဒုက္ခပရိပရာပုဂ္ဂိုလ်ဒုက္ခပရိပရာပုဂ္ဂိုလ်ဒုက္ခဒုက္ခပရိပရာပုဂ္ဂိုလ်လို့ရှိတယ်အတိတ်ဘဝကတမထကိုအာမထုတ်ခဲ့ဘူးဝိပဿနာတရားတွေအာထုတ်လာခဲ့တယ်အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာတရားထုတ်တရားမြတ်ရောက်အာထုတ်တဲ့အခါကာလမှာတရားထိုင်လို့မကြခင်မှာပြင်းထန်တဲ့ဒုက္ခဝေဒနာပေါ်လာနေတယ်။ဒါပေမဲ့ပြင်းထန်တဲ့ဒုက္ခဝေဒနာပေါ်ပေါက်များတဲ့ပုဂ္ဂိုလ်ဟာဒုက္ခဝေဒနာများတဲ့ပုဂ္ဂိုလ်သည်တရားရများတယ်။နော်ဒုက္ခဝေဒနာကျဉ်းကျဉ်းတန်းတန်းဝေဒနာဒုက္ခဝေဒနာမြန်မြန်ပေါ်တဲ့ပုဂ္ဂိုလ်သည်မြန်မြန်တဝေကတည်းဒုက္ခကိုမြန်မြန်မြင်ရလို့ဇွဲလုံးနာဝရိယတင်မှတ်လို့မြန်မြန်တရားတွေ့သွားတယ်။ဒါဒုက္ခပရိပရာပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကြပါအတိတ်ကသမထတရားတွေအာထုတ်လာတယ်။ဝိပဿနာတရားတွေအနည်းငယ်သာရှိတယ်။အဲ့ဒီပုဂ္ဂိုလ်ယခုလိုဝါမှာတရားအာထုတ်တဲ့အခါကာလမှာကျဉ်းကျဉ်းတန်းတန်းဝေဒနာမပေါ်ဘူး။ကျဉ်းကျဉ်းတန်းတန်းဝေဒနာမပေါ်ဘူး။အီအီလေးပဲချမ်းချမ်းသာသာနဲ့သူမှတ်နေတာ။တို့တော့အဖြစ်အပျက်ကိုသူမမြင်ဘူး။ဒုက္ခပရိပရာပုဂ္ဂိုလ်ဟာချမ်းချမ်းသာသာတော့ထိုင်နေရပါရဲ့။ဒုက္ခဝေဒနာပြင်းပြင်းထန်ထန်မပေါ်ဘူး။ဒုက္ခလေးပဲမှတ်နေရသို့တော့တရားရကြတော့အလုံးနှေးတယ်ဒီပုဂ္ဂိုလ်ဒုက္ခပရိပါဒပုဂ္ဂိုလ်ဟာတရားရနှေးကွေးတယ်ဘာဖြစ်လို့လဲခန္ဓာအကြောင်းကိုမသိလို့ခန္ဓာရဲ့ဆင်းရဲမှုသဘောကိုသူကမြန်မြန်မမြင်ရလို့အကြာကြီးနှစ်ပရိစ္ဆေဒအများကြီးအထုတ်ရတာဒါဒုက္ခပရိပါဒပုဂ္ဂိုလ်အတိတ်ကနဲ့ဆိုင်တယ်အတိတ်ကကိုဖြစ်ကျင်လာခဲ့တဲ့ပါရမီတန်နဲ့ဆိုင်တယ်နော်ဒုက္ခပရိပါဒပုဂ္ဂိုလ်အတိတ်ဘဝကသမထယောဝိပဿနာယောအားထုတ်လာတဲ့ပုဂ္ဂိုလ်သည်ဒီလိုပေါ်ရောက်တဲ့အခါမှာတရားထုတ်ရမြတ်ကိုရအောင်အားထုတ်တဲ့အချိန်မှာဒုက္ခတလဲဒုက္ခတလဲဒုက္ခတလဲဒုက္ခတလဲမှတ်ပြီးတော့တရားရသွားတယ်။ဒါဆိုရင်ဒုက္ခဝေဒနာပြင်းထန်တာမပြင်းထန်တာဘာနဲ့ဆိုင်လဲ။အတိတ်ကိုဖြစ်ခြင်းကလာခဲ့တဲ့ပါရမီကုသိုလ်နဲ့ဆိုင်တယ်။သဘောပေါက်နားလည်လိုက်ပါ။ဒီလိုပုဂ္ဂိုလ်တွေကအာဒုက္ခတော့ဝေဒနာလေးမပေါ်ဘူးမှတ်လို့ကိုအစင်းကိုပြေလို့ဒီချုပ်ပုဂ္ဂိုလ်ကြီးကြပြန်တော့မလီဟဲထိုင်နေလို့ရှိငါထိုင်မှာတော့ကြောက်လာထိုင်ရင်နာတော့မှာပဲထိုင်ကိုမထိုင်ချင်ဘူးဒေါင်းတော့ခောက်ရအတန်တော့မချမ်းနိုင်ဘူးဖြစ်အတန်အဲ့ဒီဒေါင်းတော့ကြီးသေးတယ်ကြားရင်မလီငါဒုက္ခဖြစ်တော့မယ်ချောက်ကိုချောက်လာတယ်ဖြစ်ဟုတ်တယ်လားမှတ်ကွယ်မလဲသေးတဲ့ခါလေးမဖြစ်နိုင်ဘူးလားဖြစ်တယ်တခါတည်းမှာလို့ကိုဝိပဿနာဉာဏ်အာယုံကိုမကြသေးတဲ့အခါတကယ်ဝေဒနာရဲ့သဘောလက္ခဏာလေးတွေကိုဖြစ်ချင်းဖြစ်ချင်းကိုမမြင်သေးတဲ့အခါမှာထိုင်လို့ရှိရင်ဒီဝေဒနာကိုပဲကြောက်နေတော့တာပဲပေါ်တော့မှာပဲအဲထိုင်တော့မယ်ဆိုရင်အမဲဟိုခုဒီခုလည်းရတာဟုတ်လားအခုတကခုဒီခုလည်းရတာမပြောပါနဲ့ဒါပေမဲ့မလာအောင်ခုတာဝေဒနာမပေါ်အောင်ခုတာခုလို့ဝေဒနာမပေါ်ပဲနေသလားညာများခုတ်ရင်ပိုးတော့လာသေးတယ်ဘုန်းကြီးကမေတ္တာပို့တယ်ဘယ်လိုညာများခုတ်တဲ့ပုဂ္ဂိုလ်ညာများဝေဒနာပေါ်ပါစီဟုတ်လားဘာဖြစ်လို့တော့ခန္ဓာကိုညှာတာကိုခန္ဓာကိုဘာလုပ်တယ် ညှလွန်းလို့ဟုတ်တယ်နော်ဒါဆိုရိုးရိုးလေးထိုင်ရင်မကောင်းဘူးလားအရှိတိုင်းပေါ်တရားဓမ္မတွေနားလည်ပြီနော်အခုအဲ့လိုမဟုတ်တရားဓမ္မတွေဘယ်လိုဖြစ်လဲတချို့ပုဂ္ဂိုလ်တွေအမေတရားစကားဝင်တော့မယ်ဆိုရင်ကျွတင်ပြီးမလုပ်တာလားဒီမှာတော့သိမတွေ့ရဘူးအဲ့လိုရန်ကုန်ဘုမာပြည်မှာကြာအဲ့ဒါတွေလာပြီးကောင်းတကကောင်းအောင်နောက်ကတလုံးဘေးကတလုံးဘေးကဟိုဘက်နှလုံးဒီဘက်တော့ရှေ့ကတလုံးခေါင်းအောင်လေးလုံးပါဟုတ်လားအဲအဲ့ဒါတွေဘာလို့ဘလို့ဒါတွေပထမတော့ဘာလေးတွေလဲမှတ်တယ်လက်ဆက်တော့နေရာချတော့မှဩဒါတွေကိုဘာလို့ဖို့လာတာလာခဲ့တဲ့ကငါတရားကိုငါအပြတ်တန်ငါမှတ်မယ်လို့မဟုတ်ဘူးဝေနာခုဖို့လာတာဝေနာဖြာကာလို့မရဘူးဘလို့ပဲခုခုတရားဓမ္မတွေဝေနာခုလို့ဝိနမလာပဲနေသလားခန္ဓာကိုယ်ကြီးကဘာသစ္စာဒုက္ခသစ္စာတရားဓမ္မတို့ဒုက္ခသစ္စာကိုဒုက္ခသစ္စာလို့လို့ရမလားမရပါဘူးဘယ်ရမှာတော့ဒါဆိုရင်ဘာကိုအပြုတ်တက်ရမလဲဝေဒနာကိုရှင်းပြီနော်အင်းဒါဆိုရင်ရှင်ဘုရားဝေဒနာမပြုတ်ကိုရင်တရားမရနိုင်ဘူးလားဒီဝိရဏကိုမပြုတ်နိုင်ဘူးဆိုရင်တော့တရားမရနိုင်ဘူးလားဘုရားလို့မေးစရာရှိရနိုင်ပါလေတို့တော့ဒီဝေဒနာရဲ့သဘောကိုမြင်ဖို့သာလိုအပ်တယ်။ဘာကိုမြင်ဖို့လိုအပ်လဲ။ဥပမာသာရကတခုပြောမယ်။ဘုရားရှင်သာသနာတော်ဤနေရောင်လရောင်ထွန်းပြောင်တော်မူခဲ့ခြင်းတော့ကတရှင်တော်ကတီဟိုနိုင်ငံမှာအိန္ဒိယနိုင်ငံမှာလူလင်တို့တယောက်ဟာလက်ဝိလက်ပန်းတဲ့ဖြစ်တယ်လက်ဝိဆရာကြီးအဲဒီလက်ဝိဆရာကြီးတယောက်ဟာအိန္ဒိယနိုင်ငံမှာပြိုင်ဆန်ချလို့တီဟိုနိုင်ငံကိုရောက်လာပြန်ဝဲတိုင်းပြန်ဝဲတိုင်းမှာသူအနိုင်ရလာသူ့နာမည်ကပိတမန္လာနာမည်ကဘာလဲ
ပိတ
မန္လာလူလင်အသက်20ကျော်30ဝန်းကျင်လောက်ပဲရှိတဲ့မျိုးသားလေးအဲတော့တနင်္ဂနွေလို့လာနိုင်လိုက်တာနိုင်လိုက်တာနောက်ဆုံးမှရှံပီယံရွေးပွဲပေါ့ဘရင်ရှင်းမောက်မှာဘရင်နန်းတော်ရှင်းမောက်မှာပြိုင်ပွဲကြီးစတော့မယ်ပြိုင်ပွဲကိုစပြီလို့ဆိုရင်ပြိုင်ပွဲမှန်တယ်များတယ်သူ့ကိုလာရှင်ပြိုင်တဲ့ပုဂ္ဂိုလ်မှန်တယ်များတယ်အာလုံးသူ့လက်မှာပါဖြစ်ချုံရတယ်သူ့အနိုင်ရတဲ့ရွှေမောင်းရဘရင်ကသဘောကျလွန်လို့ပိတမန္လလူလင်ကိုသူ့ရဲ့ကိုကြီးအရာရှိအဖြစ်ခံထားလိုက်တဲ့လာကပေးပြီးတော့တနေ့ကျတော့သူကနန်းတော်ထဲမှာထွက်ချင်းတင်ထွက်ဝင်ချင်းဝင်ဘုရင်ကခွင့်ပြုထားတဲ့ကဆောင်းရသည့်ကာကလာမှာအာကစားပေါ့ကစားကိုလင်းလက်ကိုရေးကိုလက်ချင်းမိုးလေးတွေပြုတ်လုပြီးလာလိုက်လာရင်းနဲ့ပိတမနာလူလင်ရရန်တော်များသတင်းသုံးနေတဲ့ကြောင်သားကိုရောက်လာရန်တော်ရှင်မြတ်တွေကအာယုဆုံးစားပြီးတော့စာအာညာသာအာနဲ့ခါမှာယဟန်တော်ဒီဓမ္မကအနိစ္စတုတ်တံရွတ်ဖတ်နေတယ်ရူပံဘိကဝေအနိစ္စံဝေဒနံဘိကဝေအနိစ္စံသင်ညာအနိစ္စံသင်္ခါရအနိစ္စံဝိညာဏအနိစ္စံအတန်လေးရှင်းရှင်းပြပြလေးနဲ့ရူပံဘိကဝေအနိစ္စံဒုက္ခအနတ္တံဝေဒနံဘိကဝေအနိစ္စံဒုက္ခအနတ္တံသင်ညာဘိကဝေအနိစ္စဒုက္ခအနတ္တံသင်္ခါရံဘိကဝေအနိစ္စဒုက္ခအနတ္တံအဲ့ဒါလို့အနိစ္စသောဒုက္ခသောအနတ္တသောကိုတခုစီတခုစီရွတ်ဖတ်နေတဲ့အတန်ကိုကိုလေးလေ့ကျင့်မှုလှုပ်လာတဲ့မိတ္တမန္လာဖြတ်ဆိုကြရောဟာယန်းတော်ကတရားဟောနေပါလားတရားရွတ်နေပါလားသူ့စိတ်ထဲမှာဖတ်ခနဲ့ဆိုနားထောင်တယ်ကစားလေ့ကျင့်မှုကစားကိုမကစားတော့ပါပဲနဲ့အတန်ကိုလည်းကြားလိုက်ရောအတန်လာတဲ့ဖက်ကိုစိတ်ကနားထောင်ပြီးတော့ဩအရှင်မြတ်ရွတ်နေတာငါ့ကိုတရားဟောနေပါလားခန္ဓာငါးဝမမြဲကြမုတ်ရှမှတ်လိုက်ပါခန္ဓာငါးဝစင်ရဲရမုတ်ရှမှတ်လိုက်ပါခန္ဓာငါးဝမပိုင်းကြမုတ်ရှမှတ်လိုက်ပါဒီလိုသဘောပေါက်ပါဟာခန္ဓာမမြဲဘူးခန္ဓာဆင်းရဲနေတယ်ခန္ဓာမပိုင်ဘူးတယ်အိုးမှန်လိုက်တာဗျာမှန်လိုက်တာဆိုရင်ရှီတော့ခေးကကြောင်းထဲကိုရောက်လာကြောင်းထဲကိုရောက်လာတယ်စာရွေးနေတဲ့အရှင်အနာကိုကပ်ပြီးတော့အရှင်ဘုရား တပည့်တော်ယဟန်လို့ရှင်လာပါပြီငါတကဟိုကမထေကြီးထံသွားလိုက်ပါမထေကြီးဆုံးပုဂ္ဂိုလ်လွှတ်လိုက်တယ်မထေကြီးကဦးချပြီးတော့အရှင်ဘုရားတပည့်တော်ယဟန်ပြုလို့ပေးပါဘုရားဟာမင်းကနန်းဝတ်တစားကြီးနဲ့လာတာမဖြစ်ဘူးလေဘယင်ကခွင့်ပြုချက်ရမှသူကလုပ်ပေးလို့ရတာပေါ့ဘုန်းကြီးတို့တရားဓမ္မတွေကြည့်တရားဆိုတာလေကိုယ်လေးလှုပ်ရှားကစားနေရင်းနဲ့တရားအတန်နဲ့ကြားလိုက်ရော့ရှင်းရှင်းဘာစိတ်ပေါက်လဲယဟန်ပြုလို့ရှင်တဲ့စိတ်တွေပေါက်ပေါက်သွားတာခန္ဓာမှာဘာဖြစ်သွားကြလဲတရားအတိကဖတ်စုကတ်သွားတာအရိယာမဖြစ်သေးဘူးနော်တရားအတိလေးခန္ဓာ၅ပါးကိုဘယ်လိုသဘောပေါက်သွားလဲမမြဲဘူးဆင်းရဲနေတယ်မပိုင်ဘူးလို့သဘောပေါက်သွားတယ်လူရင်းပြောကြပါဆိုဘယင်းခွင့်တောင်းပြီးတော့ယဟန်ပြုလို့သုံးတဲ့တိုင်တိုင်ပရိယတ်တိသင်သုံးနဲ့လွန်မြောက်၄နဲ့ရောက်တဲ့အခါမှာတောရဌာနကိုတော်ရဆောက်ပြီးပါချက်ရဟန်းတော်အပါ30ပါတယ်တပါးနဲ့တပါးခက်လန်းလန်းလေးမှတရားအထုတ်ကြပိဋကမာလာအရှင်မြတ်ဟာညတိုင်ဆိုလို့ရှိရင်နေ့လည်းမနေ့လည်းပိုင်းမှထိုင်မှကြမ်းမှညတိုင်ကြလို့ရှိရင်လွင်မြင်ရှိတဲ့နေရာလေးမှလမ်းကြောင်းလေးမှစဉ်ကြံနဲ့မှတ်တယ်စဉ်ကြံမှတ်လို့ခန္ဓာကိုယ်ထဲမှာစဉ်ကြံမှတ်ရင်းမှတ်ရင်းနဲ့တညလို့စဉ်ကြံမှတ်တယ်ညာဥရကုံသွားပြီပစ္စည်းမယံဖြစ်သွားပြီအလေယံဖြစ်တော့တကောင်ကျော်သွားပြီအဲ့ဒီအခါမထေမြတ်ဟာဒုထောက်ပြီးတော့လမ်းကြောင်းလေးထဲမှာဒူးလေးနဲ့ကြွားခြင်းနဲ့ကြွားတယ်လမ်းခြင်းနဲ့လမ်းတယ်ချခြင်းနဲ့ချတယ်မှတ်တယ်ကြွားခြင်းနဲ့ကြွားတဲ့အခါမရှိကြွားခြင်းနဲ့စိတ်ကြွားတဲ့အခါမရှိပြစ်သွားတာကြည့်တယ်ညာထဲမှာလမ်းခိုက်လမ်းစဉ်တတိရှင်လန်းခြင်းစိတ်ကြောင့်လန်းယုတ်မြင်လန်းစဉ်လန်းခိုက်တတိဆိုင်ရှုလိုက်မှခါပွားစေခြင်းလန်းစဉ်နံယုတ်လန်းစဉ်ချုပ်အဟုတ်ညာမှမြင်ဟောလန်းစဉ်နံယုတ်လေးရလန်းတဲ့ကဘာဖြစ်သွားပြီဖြက်ကနေဖြက်ကနေမရှုပ်ပြောက်သွားဘူးလားလန်းစဉ်နံယုတ်လန်းစဉ်ချုပ်အဟုတ်ညာမှမြင်ကြွစဉ်နံယုတ်ကြွားစဉ်ချုပ်အဟုတ်ညာမှမြင်ရှားစဉ်နံယုတ်ရှားစဉ်ချုပ်အဟုတ်ညာမှမြင်အရိယပတ္တချွင်းလန်းပြဤကနိဗ္ဗာန်ဝင်ဆိုသလိုအဲ့တလို့ရှည်လန်းတဲ့လမ်းမှာလမ်းကြီးနေစီလမ်းတွေကမရှိမရှိမရှိဖြစ်ဖြစ်နေတာကြည်ရင်ကြည်ရင်နဲ့ဘုဆူတယောက်ကလည်းမျက်စိတငယ်နဲ့သာသမင်လိုက်ဖို့အတွက်ရှားဖို့လာတယ်တောင်ပေါ်တဲ့ကလမ်းကြည့်တော့ရဟန်းတော်လေးကသက်ပင်လေးလှုပ်လှုပ်လှုပ်လှုပ်နဲ့စင်ကြံကမ္မထံအားထုတ်တဲ့ယဟန်တော်လေးကိုယဟန်တော်လို့မမြင်ဘဲနဲ့သားကောင်တကောင်ပဲလို့လှမ်းတွေ့တော့တောင်ပေါ်တက်ကလှမ်းပြီးတော့လှေးနဲ့ပြစ်ချလိုက်တဲ့အခါမှာယဟန်တော်ရဲ့ကြောကဖောက်ပြီးတော့ရှစ်ကထွက်သွားကြတယ်။ဒိုင်းဆိုထားထိုင်ထားလက်ထိုင်လိုက်တဲ့အချိန်မှဝေဒနာတွေဘလောက်ပြင်းထန်မလဲတရားဓမ္မတွေစဉ်းစားလိုက်။မြားစိတ်ဒါစိတ်တော့အစိတ်လူထားတဲ့မြတ်ဒံယာတွေကလည်းဒံယာကြောင့်ဘိုက်ကလည်းတွေးပြီးထွက်နေတယ်။ကြောကလည်းတွေးပြီးယူစီးနေတယ်။ဘိုက်ကလေးကိုတကလေးနဲ့ပုံပြီးတော့ဘာကိုမှတ်နေတာဝေဒနာဒကာရမတွေသဘောပေါက်ပါစီနော်။ပိဋကမာလာအရှင်မြတ်တိချင်းချင်းထိုင်ချပြီးတော့ညင်ညူမှုမရှိဘူးတိခဏ်ကြီးနေရာဆောင်ပြီးတော့ဘာကိုမှတ်နေပြီဝေဒနာရဲ့သဘောဘာလဲလဲခန္ဓာကိုယ်မနာကျင်နေဘူးလားအစိတ်ကြောင့်အလွန်အစိတ်တင်းပြီးနာကျင်ကြိုက်ခဲနေတော့နေရာစီကိုစိတ်ကညှက်ကန်းပြီးလမ်းပြီးမကြည့်နေဘူးလားဘာကိုမြင်နေတဲ့ဝေဒနာရဲ့ပြောင်းလဲမှုသဘောကိုကြည့်ပြီးနေရင်းနေရင်းနဲ့ဘုသူကြီးကအာရပါရနဲ့ဟာတားကောင်တော့ငြိမ်သွားပြီတေးပြီဆိုပြီးပြေးလာအနားလဲရောက်လဲရောက်တားကောင်လားယမ်းတော်လားယမ်းတော်လဲမြင်လဲရောက်စိတ်မကောင်းဖြစ်ပြီးတော့အရှင်ဘုရားရေတပည့်တော်မှားပါပြီဗျာတပည့်တော်မှားပါလဲခွန်လက်ပါဘုရားဆိုတော့တကခဏခဏနေပါဦးတကအလုံးမဟုတ်ဘူးကျုပ်မှာအကျွေးရှိလို့ဆက်ရတာပါတကမှာအပြစ်မရှိပါဘူးကျုပ်တန်ត្រာလောကမှာတစ်ချောင်းလုံးမှာသူတစ်ပါးဒီကိုဤကဲ့သို့နှိစ်စစ်လာတဲ့အကုသို့ကံတရားကဒီချိန်မှာသူ့ကိုကျုပ်ကိုစိုက်တာတကားခဏနေဟိုနကမြေချောက်လေးတွေယူပြီးတော့ကျုပ်ကိုဗိုက်တင်ပြစ်ထားလိုက်တဲ့မြားဒဏ်ရာကို ရစ်ချောက်လေးနဲ့ဆုတ်ပေးပါသွေးတွေမြန်မြန်ထွက်သွားလို့ရှိရင်တရားမှတ်ရမယ့်အရှိနည်းသွားလိမ့်မယ်သွေးတွေခဏလေးရပ်သွားအောင်မျက်လျှောက်ကလေးတို့ဖြင့်ပြုတ်ကိုကြောကရှိကိုဆုတ်ပေးပါဆိုတော့အိုးမုတ်ဆိုးကြီးရလဲကပြားကရအနမ်းမရှိတဲ့သိမ်မွေးတဲ့မျက်ကလေးတွေကိုယူပြီးတော့ဆုတ်ပေးပြီကဲတကကိုလန်းကိုပြန်တော့ငါတရားမှတ်ဖို့ရှိတယ်သင်တဲ့စကားပြောမယ့်အချိန်မရှိဘူးကဲဘာကိုမှတ်တယ်တရားဓမ္မတို့နားလည်ပြီနော်ဘာကိုမှတ်ပြီပထမတော့နာကျင်ခဲ့တဲ့ဝိညာဉ်ကိုတွေ့ဒုတိယအဲ့ဒီနာကျင်ခဲ့မှုကိုတွေ့တလားသဘောကိုတွေ့တာလားအဲ့ဒီနာကျင်ခဲ့မှုပေါ်မှာခံစားနေတဲ့ဝိညာဉ်တက်အဲ့ဒီခံစားမှုသဘောတက်ကိုညာနဲ့ကတ်လို့ကတ်လို့ကြည့်တဲ့ကြည့်တဲ့မှာဘာကိုတွေ့ဝိညာဉ်ကိုတွေ့တာလားဖြစ်ဖြစ်ကိုတွေ့တာလားဖြစ်ဖြစ်ကိုတွေ့ရင်တွေ့ရင်တွေ့နေဖြစ်ဖြစ်ကိုမြင်လို့မုံလို့ဖြတ်ဆိုရင်သုံးသွားတာသောတာပန်တက္ကရာကအနတ်ကယန္တာဖြစ်သွားချာတယ်ဒါဖြစ်သွားချာတယ်ဘာကိုမှတ်ရင်ဝေဒနာရဲ့သဘောကိုမြင်တာဘာကိုမြင်လဲသို့တော့လူရင်းပြောရင်တော့ခြုံပြောရင်တော့ဝိညာဉ်ကိုမှတ်တယ်။ခြုံပြောရင်ပဲလို့တော့အချင်းခြုံပြောရင်ဝေဒနာရဲ့သဘောကိုမှတ်တာ။ဘာကိုမှတ်တယ်။မြင်ရင်မြင်ရင်လည်းဘာဖြစ်သွားချလဲ။ခန္ဓာကတရားပြတယ်နော်။ခန္ဓာကဘာပြတယ်။တရားပြတယ်။နှိစ္စပုံပဲ။အဲ့ဒီတော့ဒီဝေဒနာဤအပေါ်မှာတတိထောက်ပြီးတော့မှတ်ရင်မှတ်ရင်နဲ့မှတ်စေရောအာယုံရောပါဖြစ်သွားတယ်ချုပ်သွားတာဝိညာဉ်ချုပ်တာမဟုတ်ဘူးเนาะဘာချုပ်သွားတာခံစားမှုအာယုံဓာတ်ဤခံစားမှုအာယုံဓာတ်ပေါ်မှာလှမ်းပြီးတော့ကြည့်နေတယ်မှတ်စေနဲ့အာယုံကမှတ်ရင်မှတ်ရင်နဲ့ဖြတ်ဆိုရင်ရပ်သွားတာချုပ်သွားတာเนาะချုပ်သွားတဲ့အခါချုပ်ငိမ့်သွားခြင်းသည်ဉာဏ်ကပဲပေါ်မျက်မှောက်ပြီးသွားတာနိဗ္ဗာန်တက်နော်နိဗ္ဗာန်တက်ကိုမြတ်ကန်ပြီးမျက်မှောက်ပြုသွားခြင်းကြောင့်ဒါကိုပဲလို့ခေါ်တယ်ဝေဒနာကိုရှုပွားပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြီးသွားတာပဲဘာကိုမှတ်လို့ကဲဒါဆိုတရားဓမ္မကြီးနားလိုက်ပြီနော်တို့ဘာကိုမှတ်ရမှာလဲဝေဒနာရဲ့သဘောကိုမှတ်ပါဘာကိုမှတ်ရမလဲဝေဒနာရဲ့သဘောကိုအဲ့လိုမှတ်သွားမယ်ဆိုရင်ဘာကိုရနိုင်လဲမဖို့နိဗ္ဗာန်ကိုရရှိနိုင်တယ်လို့မှတ်တမ်းတင်တယ်တာရက၄ကဲ့သို့ဘုန်းကြီးတို့ကဓမ္မမြတ်တဏ္ဍာထဲမှာပေါ်ပေါက်လာသောခန္ဓာကိုယ်ထဲမှာခံစားမှုအာယုံမှန်သမျှတွေကိုသတိထားဝိရိယစိတ်ပညာနဲ့စောင့်ကြည့်၍အကြည့်ကအာယုန်တရားတို့ဒီတသမတ်တဲ့ငြိမ်းနေသလားဖြစ်ပြီးပျက်စီးနေသလားဖြစ်ပြီးပျက်စီးနေတယ်ဖြစ်ပြီးပျက်စီးတဲ့သဘောကဘာသစ္စာလမ်းပြီးတော့ညာလေးနဲ့ကြည့်နေတာလေးကတည်တာကသမုဒ္ဒယငြိမ်းတာကအဲ့ဒီသစ္စာ၄ပါးတပြိုင်တည်းမိမိညာထဲမှာကိန်းအောင်ကျင့်သုံးနိုင်ကြပါစေလို့မေတ္တာပို့ရင်းကဲအရှင်သေးပြီတော်ကြအောင်သော